ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဒီကနေ့ဆိုရင်တစ်နှစ်ပြည့်မြောက်သွားပြီဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့နောက်ဆက်တွဲနယ်မြေရှင်းလင်းမှုတွေအတွင်းသေဆုံးခဲ့ရသူတွေအတွက်အောက်မေ့ပွဲမေတ္တာပို့ဆုတောင်းခြင်းအခမ်းအနားတွေကိုဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့မြန်မာနိုင်ငံဘက်ခြမ်းတွေမှာကျင်းပခဲ့ကြပြီးတော့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်ညစ်နာခဲ့ရသူတွေအတွက်တရားမျှတမှုတွေရဖို့တောင်းဆိုလိုက်ကြပါတယ်။ရခိုင်မြောက်ပိုင်းဘက်မှာတော့တစ်နှစ်ပြည့်နှစ်ပတ်လည်လုံခြုံရေးကိုအရေးကြီးအဆင့်ကိုတိုးမြှင့်ထားပါတယ်။ဒီကနေ့ကြားရောက်တဲ့ရခိုင်မြောက်ပိုင်းအကြမ်းဖက်နှစ်ပတ်လည်နေ့အကြောင်းစူးစီးတင်ပြထားတာနားဆင်ပါရှင်။ပြီးခဲ့တဲ့နှစ်2018ခုနှစ်ဩဂုတ်လ25ရက်နေ့ကနေစပြီးတော့ရခိုင်မြောက်ပိုင်းမောင်နှောဒေသတွေကနေဆက်ရဲစကင်စခန်းတွေနဲ့လုံခြုံရေးခြေဆိုင်စခန်း30ကို ARSA ကြမ်းဖက်ဖွဲ့ကလူဝေအားတုံးပြီးတော့တပြိုင်တည်းအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့လို့စစ်တပ်ရဲနဲ့နေသားဆောင်တပ်တွေဘက်ကလုံခြုံရေးအထူးစီမံအနေနဲ့တပ်ရဲတွေတိုးချဲ့ပြီးတော့နယ်မြေရှင်းလင်းရေးတွေဆောင်ရွက်ခဲ့ကြပါတယ်။ဒီလိုမောင်နှောဒေသတွေလုံခြုံရေးအခြေအနေဟာဆိုးရင်စရာဖြစ်လာပြီးဒေသတွင်းတရားဥပဒေစိုးမိုးမှုအားနည်းလာတဲ့အတွက်ရိုဟင်ဂျာမွတ်စလင်ဒီဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုတင်းချီထွက်ပြေးသွားကြသလိုဒေသခံဌာနတိုင်းရင်းသားတွေဟာလည်းဘေးလွရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။ဒီကနေ့ကြာရောက်တဲ့တနှစ်ပြည့်နှစ်ပတ်လည်နေ့အောက်မေ့ပွဲအခမ်းအနားကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားကြတဲ့တင်းချီတဲ့ရိုဟင်ဂျာတွေခိုလုံနေထိုင်ရာရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကျင်းပခဲ့ကြပြီးတော့တေဆုံးသူတွေအတွက်ဝတ်ပြုဆုတောင်းခဲ့ကြသလိုလူခွင့်ချိုးဖောက်ခံရသူဆုံးရှုံးနေနာခဲ့ရသူတွေအတွက်တရားမျှတမှုရစေရေးကုလသမဂ္ဂနဲ့မြန်မာအစိုးရကိုရိုဟင်ဂျာဒုက္ခတွေကစုဝေးတောင်းဆိုဆန္ဒပြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာစခန်းတိုင်းမှာအောက်မေ့ပွဲအခမ်းအနားတွေနဲ့တောင်းဆိုဆန္ဒပြပွဲတွေကျင်းပခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုအီဆလန်ကဒီကနေ့အချိန်ဤအခုလိုပြောပြပါတယ်
။စခန်းတိုင်းမှာလို့တော့ပါဒီကနေ့အနည်းကျကျွန်တော်တို့ဝိုင်းကလူမျိုးတွေကလူမျိုးတွေကဂျင်းနစ်ဆိုက်ဆိုပြီးတော့လူမျိုးတွေဆက်ချက်မှုခံရသည့်ဝမ်းနေပွဲအခမ်းအနားကိုရိုဟင်ဂျာဒုက္ခသည်စခန်းနေဆဲလက်ကိုမှာတချင်းနဲ့တပြင်းတည်းတေဆုံးသွားဝန်ကြီးကိုမွန်သမားကလေးတွင်ညာကြီးအတဲသုတောင်းမေတ္တာပို့သခဲ့ကြပါတယ
်ဒါအပြင်ရခိုင်မြောက်ပိုင်းအစမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်နဲ့နယ်မြေလုံခြုံရေးတာဝန်ရှိသူတွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်လူခွေချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရစေဖို့ကုလသမဂ္ဂနဲ့မြန်မာအစိုးရကိုရိုဟင်ဂျာဒုက္ခသည်တွေဘက်ကစုဝေးတောင်းဆိုခဲ့ကြတယ်လို့ရိုဟင်ဂျာဒုက္ခသည်ကိုအီဆလန်ကပြောပြပါတယ
်သုတောင်းပွဲလုပ်ပြီးနောက်လူပေါင်း3000နီးပါးလောက်ဆန္ဒထုတ်ဖို့ဖိတ်ကြပါတယ်ကျွန်တော်တို့ဝန်ကြီးလူမျိုးတွေကအများဆုံးလေးရင်းစင်နာရီအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကစီရသောကွန်ပျူတာစာမျက်နှာရေးအတွက်ကျွန်တော်တို့နဲ့အကာအကွယ်ရရှိဖို့အတွက်ကုလသမဂ္ဂအဆောင်သားကျွန်တော်တို့နဲ့အတူဝင်သွင်းရရှိကျွန်တော်တို့နိုင်ငံသားအခွင့်အရေးကိုပြန်လည်ရရှိရေးဆက်စပ်ရင်းကောင်းစွာဖိတ်ကြပါရစေခင်ဗျာ
မြန်မာနိုင်ငံဘက်ခြမ်းရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာတော့ရခိုင်ကျမ်းဖက်တိုက်ခိုက်မှုတစ်နှစ်ပြည့်ချိန်လုံခြုံရေးကိုအထူးအရေးကြီးအစ်စ်တိုးမြင့်ထားပါတယ်အကျမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့ဒေသခံပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလုံခြုံမှုရှိအောင်ကူစားပေးဖို့ကအထူးအရေးကြီးလိုအပ်နေတယ်လို့ရခိုင်မျိုးသားကွန်ရက်အဖွဲ့ရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်ကျွန်တော်တို့အမြင်ကတော့ဘောနော်ဒီနေ့ဒီကျွန်တော်တို့တိုင်းရင်းသားရဲ့လက်ရှိဖြစ်နေတဲ့အခြေအနေတွေဘောနော်လက်ရှိဆိုရင်ကျွန်တော်တို့ဆိုင်ရာဆွေးနွေးကြမှာစိတ်ပိုင်းဆိုင်ရာဆွေးနွေးကြမှာဒီရှင်းလေးတွေကိုကျွန်တော်တို့ပြန်လည်ကူကြဖို့လိုရပါတော့။ကုမ္ပဏီရဲ့ဖြစ်ပျောက်လုပ်နိုင်ခြင်းတွေ၊စီးပွားရေးလုပ်ငန်းတွေပေါ့နော်။ဒါတွေကိုတိုးတက်ဖို့လို့ကျွန်တော်တို့ပြောနေတယ်။ဒါပေမဲ့အခုချိန်ကြည့်တော့ကျွန်တော်တို့အကြံပေးကော်မရှင်တွေနေယူဖွဲ့ရပေါ့နော်။နောက်ပြီးတော့အကြံပေးကော်မတီတွေနေနေရှိတယ်။ဒါပေမဲ့ထိရောက်တဲ့တွေကိုထောက်ပံ့ဖို့လည်းကုမ္ပဏီရဲ့ပေါ့နော်။ထိရောက်တဲ့လေဆောင်ချက်ဖြစ်ပြီးသားဆိုရင်တော့ကျွန်တော်တို့မဖြစ်သေးဘူးလို့ကျွန်တော်ပြောရမှာပေါ့
ဒီကနေ့စနေနေ့ညနေပိုင်းမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းတင်ဆောင်ခဲ့ရသူတွေအတွက်ရည်စူးပြီးတော့ရန်ကုန်မြို့ကဟိန္ဒူဘုရားရှိခိုးကျောင်းနေမှာတနည်းပြည့်နှစ်ပတ်လည်ဆုတောင်းမြတ်တာပို့ကြမယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ဓမ္မပါဠိဟိန္ဒူဖွဲ့ချုပ်တွေမှာတာဝန်ရှိသူလည်းဖြစ်ဘာသာပေါင်းစုံချစ်ချည်ရည်ညွှန်းရေးအဖွဲ့မြန်မာနိုင်ငံရဲ့အလုံးမှုဆောင်ဖွဲ့ဝင်ဖြစ်တဲ့ဥရာကူနေမြင့်ကပြောပြပါတယ်
ဒီကြတော့ကျွန်တော်တို့ဒီဘာသာရေးကုန်ကြီးတွေပေါ့နော်မျိုးလွယ်လိုက်ဘာသာရေးကုန်ကြီးတွေကဟိုတူကြီးတွေစုတောင်းပေးတာလောက်ရောပြီးရင် public အကလုံးစုပြီးတော့စုတောင်းရတယ်ဒီမှာလေသိရမလားအဓိကပြောမျိုးကျွန်တော်တို့ဟိုတုံးလဲစကားသုံးသွားတဲ့ညီညီကလုံးငင်းချမ်းသာရအောင်ပေါ့နော်အဲ့အတ္တမရှမ်းပြီးဖြစ်တယ်လို့ပြောအောင်အဲ့လိုဖြစ်အောင်လို့ကစုတောင်းမေးလို့ဒီမှာပေါ့နော်မနစ်ကဒီလိုချိန်ချိန်တွေနေမှာဒီအစားကြမ်းဖတ်မှုကြောင့်ဟိုနောက်ဘဝကတည်းကလည်းမချောရခြင်းဘူးလေမှာပြီးတော့လက်ရှိရောပင်မှာဒီအဖြစ်ဆုံးမှာဒီအပြစ်မဲ့ပြီးတော့တတ်ခံရတဲ့ဒီဘဝကတည်းကလည်းမချောရလေအောင်ဆိုတော့ဒီကြောင်းကြီးကလည်းပါတော့နော်
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာတနှစ်တာကြာမြင့်လာတဲ့အချိန်တွင်မှာတော့နိုင်ငံတကာကရိုဟင်ဂျာလို့သုံးလုံးပြီးမြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ရိုဟင်ဂျာဒုက္ခသည်တိုင်းတဲ့ချီနေရရင်ပြန်လာရေးကိစ္စကိုတော့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရတို့ဘက်ကပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်။ဒါပေမဲ့ကုလသမဂ္ဂန